ါရှင်များခင်ဗျာအခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတွေထူးထူးခြားခြားထွက်လာတဲ့ထဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုမြန်မာစစ်အစိုးရဆက်ဆံရေးဝန်ကြီးဆိုပြီးတော့ခန့်အပ်ထားတဲ့ဗိုလ်ချုပ်ဟောင်းဦးအောင်ကြည်ကတွေ့ဆုံပြီးတနားရီကြော်ကြော်ဆွေးနွေးခဲ့တယ်ဆိုတဲ့သတင်းနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီကအာရှ6နိုင်ငံကိုခရီးလှည့်လည်ပြီးတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတိခေါက်ဆွေးနွေးနေတယ်ဆိုတဲ့သတင်းတွေကိုကြားခဲ့ကြပါတယ်။အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ဒီကနေ့သကဝိုင်းမှာဆွေးနွေးသွားဖို့အတွက်ထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ပြန်ချာရေးတာဝန်ခံစာရေးဆရာဦးစင်လင်းနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြန်မာအရေးလိလသူဦးအောင်ကျော်စောမြန်မာသတင်းသမဂ္ဂ BMA အဖွဲ့ဥက္ကဋ္ဌဒေါက်တာမမောင်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကဘသူမှမမျှော်လင့်ထားတဲ့အချိန်မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုသူ့ရဲ့နေအိမ်ကနေပြီးခေါ်ဆောင်သွားပြီးတော့အစိုးရဧည့်ခေဟာမှာစစ်အစိုးရရဲ့ဆက်ဆံရေးဝန်ကြီးဦးအောင်ကြည်ကတနားရီကြော်ကြော်တွေ့ဆုံဆွေးနွေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော်တော်ကိုပဲခရက်ထားခဲ့ပါတယ်။ကဘာတော်မှာနာမည်ကြီးရုပ်မြင့်တန်ကြားဌာနတွေကလည်းပဲမြန်မာရုပ်မြင့်တန်ကြားကနေတဆင့်ရရှိတဲ့ပုံတွေကိုပြသခဲ့ပြီးတော့စာနယ်ဇင်းတွေအားလုံးကလည်းပဲမြန်မာစစ်အစိုးရနဲ့အတိုက်အခံဒီမိုကရေစီအင်အားစုတွေဆွေးနွေးမှုစနေပြီးဆိုပြီးတော့ခေါင်းစဉ်တွေနဲ့ရေးသားဖော်ပြခဲ့ကြပါတယ်။အဲဒီလိုအများကနေပြီးတော့စိတ်ဝင်တစားဖော်ပြခဲ့ပေမဲ့စစ်အစိုးရဘက်ကတော့ဘာအကြောင်းအရာတွေဆွေးနွေးတယ်စတဲ့အသေးစိတ်အချက်အလက်တွေကိုထုတ်ပြန်ကြေညာခဲ့ခြင်းမရှိပါဘူး။ဒီအချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ရဲ့အထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီဟာမလေးရှား၊စင်ကာပူ၊ထိုင်း၊အိန္ဒိယ၊တရုတ်နဲ့ဂျပန်နိုင်ငံတို့ကို6နိုင်ငံခရီးလှည့်လည်ပြီးတော့မြန်မာနိုင်ငံအရေးကိုဘယ်လိုကြားဝင်ဆောင်ရွက်ရမလဲ။အဲ့ဒီနိုင်ငံတွေအနေနဲ့ဘယ်လိုပါဝင်ပတ်သက်ဆောင်ရွက်ပေးနိုင်မလဲစတဲ့အချက်အလက်တွေကိုလေ့လာတိခေါက်လျက်ရှိပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမစ္စတာဂမ်ဘာရီရဲ့ခရီးစဉ်ဟာအကျိုးကျေးဇူးဘလောက်ပေါ်ထွက်လာနိုင်မလဲ။အလားအလာတွေဘယ်လိုရှိမလဲဆိုတာကိုကျွန်တော်တို့ဥစွာပထမသုံးသပ်လိုပါတယ်။ဒီတော့ဒီနိုင်ငံ၆နိုင်ငံထဲမှာအဓိကဖြစ်တဲ့တရုတ်နိုင်ငံကိုမစ္စတာဂမ်ဘာရီတွားရောက်ခဲ့တာနဲ့ပတ်သက်ပြီးဒီတရုတ်မြန်မာနယ်စပ်မှာမြန်မာအရေးကိုမပြတ်လေ့လာနေတဲ့ဥအောင်ကျော်စောအနေနဲ့ဘယ်လိုသုံးသပ်မြင်မိတယ်ဆိုတာကိုကျွန်တော်တို့ကြားပြစီခင်ဗ
ျမစ္စတာဂမ်ဘာရီလာတာတော့တစ်ခေါက်တည်းမဟုတ်ပါဘူးဒါမှလည်းဆို၃ခေါက်၄ခေါက်လို့ရှိပြီးထင်ပါတယ်ဒါပေမဲ့တရုတ်ပြည်ကိုလာတဲ့အတွက်သူ့အနေနဲ့ထူးထူးခြားခြားရလာရှိနိုင်မယ်လို့လူတချို့လည်းထင်ကြတာပေါ့ဒါပေမဲ့ကျွန်တော်ဒီဒီတုတ်ပြီးနေစားမှာ30မိနစ်တော့နေခဲ့တဲ့အတွေ့အကြုံရတော့ဘာမှထူးခြားမှာမဟုတ်ပါဘူးတုတ်ပြီးရဲ့သဘောနဲ့ဗမာစုရဲ့သဘောကတစ်ထက်သေးပါဗမာစုကလည်းဘာမှပြောင်းလဲဖို့မချင်သာပါဘူးတုတ်ပြီးကလည်း gift service ပေါ့ဗျာဗမာလူကနိုင်ငံတကာဖီအားအောက်မှာတော့သူကကျွန်တော်တက်ကြစာကူညီပါမယ်လိုက်ပါပါမယ်ဆိုပြီးတော့အခိုင်မာကျတဲ့လုပ်ငန်းတစ်ခုမှသူလိုက်မလုပ်ပါဘူးအဲ့တော့သူ့ရဲ့အခြေခံစဉ်းစားနည်းကကျွန်တော်ဒီမှာဘာပေါ်ပြလဲဆိုကျွန်တော်တို့ယနေ့စက်တင်ဘာလအတွင်းကပြီးခဲ့တဲ့မနေ့ကတရပြည့်ခဲ့တဲ့ဒီတန်ဃာရဲ့ရေးတော်ပုံကြီးပြည်သူ့ရဟတန်ဃာပါဝင်ပြီးတော့လှုပ်ရှားခဲ့တဲ့ပြည်သူ့ရဲ့ရေးတော်ပုံကြီးကိုသူဘလို့အခဲဖြတ်တယ်သူပြည်ဒီမှာသူဘလို့သုံးတက်ပြီးပညာပေးတယ်နော်ဒါတွေကိုကြည့်မယ်ဆိုရင်ယနေ့သူနိုင်ငံတကာမှာထပ်ပြီးပြောနေတာဒီစာပေပါပဲသူဘာမှမပြောလည်ဘူ
းဟုတ်ကဲ့ခင်ဗျာ
ဆက်သွားပါပါ
ဟုတ်ကဲ့ဟိုမစ္စတာဂမ်ဘာရီနဲ့တွေ့ဆုံပြီးတဲ့နောက်မှာတရုတ်နိုင်ငံတော်ကောင်စီဝင်ဟိုမစ္စတာတန်ချာရွှန်ကလည်းပဲဟိုသူမှတ်ချက်လေးပေးတယ်ပေါ့လေနောက်ဒီနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးတွေကလည်းပဲမှတ်ချက်ချကြတာတွေကျွန်တော်တွေ့ပါတယ်သူတို့ကလည်းပဲဂမ်ဘာရီရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့သူတို့ကထောက်ခံမှုပေးပါမယ်ဗမာပြည်မှာတိုးတက်မှုလာရတာအမျိုးသားရင်ကြားစီရှိတာကိုသူတို့ကမြင်လိုပါတယ်လို့တစ်ဖက်ကပြောနေပေမဲ့လို့တစ်ဖက်ကကြတော့လည်းပဲဒါပြည်တွင်းရေးကိစ္စမြန်မာအစိုးရနဲ့မြန်မာပြည်သူတွေကိုယ်တိုင်ပဲဖြည့်ရှင်းရမယ်ဆိုတော့သူကဟိုဘက်ကိုလည်းမျက်နှာမပြအောင်ဒီဘက်လည်းမျက်နှာမပြအောင်ပြောတဲ့သဘောမျိုးတွေ့နေရပါတယ်ဆရာဦးစင်လည်းအနေနဲ့ရောဘယ်လိုများသုံးသပ်မိလဲခင်ဗျအ
ဲတကယ်အဓိကပြောရမယ်ဆိုရင်တော့သူကအရင်မူအတိုင်းပါပဲသူကမြန်မာပြည်နဲ့ပတ်သက်လာလို့ရှိရင်ဒါကပြည်တွင်းရေးဖြစ်တယ်ပြည်တွင်းရေးဖြစ်တဲ့အတွက်ကြောင့်မလို့ဒါသူဝင်မဆက်လို့လို့နောက်တစ်ယောက်ကတော့ဗမာပြည်ပြည်ထနာဟာကျွန်တော်တို့ဒီဒေသဟိုဘာမှသကြုံတရားဖြစ်ခဲ့တာမရှိဘူးเนาะနိုင်ငံတကာဟိုကျွန်တော်တို့ညဉ့်ညမ်းရေးကိုချင်းရောက်တာမရှိဘူးလုံခြုံရေးကိုချင်းရောက်တာမရှိဘူးဆိုတဲ့စကားကြီးသူထပ်ပြီးတော့ပြောနေတာကျွန်တော်တို့ကြားနေရတာပဲဗမာပြည်မှာကတော့ဒါတော်တော်ကိုအခြေအနေဒါအမြင့်ဆုံးလို့ပြောရမယ်ပြည်တွင်းရေးအခြေအနေမတည်ငြိမ်မှုဖြစ်နေတာပေါ့လေဒါပေမဲ့တရုတ်ကတရုတ်ပြောတဲ့လေကတော့အဲ့ဒီတိုင်မှာပဲမပြောင်းပါဘူးအဲ့တော့မပြောင်းတဲ့အပြင်ဒါဟိုတစ်ဖက်ကလည်းပဲသူဒီမြန်မာဘုတ်ချုပ်တွေကသူကအကာအကွယ်ပေးနေတာလည်းကျွန်တော်တို့တွေ့နေရတယ်ခုနဥက္ကမောင်ကြီးပြောသလိုပဲကျွန်တော်တို့ဟိုတပိုင်းကလည်းပဲသူကမစ္စတာဂမ်ဘာရီကိုတော့သူတို့ဝဲကမ်လုပ်တယ် အမေသာသမားကြီးရဲ့ဆောင်ရွက်ချက်တွေကိုတော့သူတို့ထောက်ခံသွားမယ်ဆိုတာမျိုးကျွန်တော်တို့တွေ့ရတယ်။အဲ့တော့သဘောကတော့တရုတ်ကသူကဒီလူမျိုးရေးကောင်စီမှာဗီဒိုအာဏာပိုင်တဲ့နိုင်ငံကြီးဖြစ်တဲ့အခါကျတော့နောက်တစ်ဒီဗမာပြည်ပြဿနာကိုလည်းပဲသူတို့လူမျိုးရေးကောင်စီကိုထပ်ပြီးတော့တက်လာတာမျိုးသူမဖြစ်ချင်ဘူးထင်ပါတယ်။အဲ့ဒီခါကျတော့ဒီဗမာပြည်ပြဿနာကိုလူမျိုးရေးကောင်စီမှာထပ်ပြီးတော့သူတို့ဆွေးနွေးရတာမျိုးလည်းမလုပ်တော့ဘူး။အဲ့ဒါအပြင်ဗမာပြည်ကို sanction နေနဲ့ဒီစီးပွားရေးအတန်တမာရေးစတဲ့ချင်းပြည်သူတန်ခတ်တာမျိုးတွေလည်းမလုပ်သေးချင်ဘူး။ဒါသူ့သဘောဆန္ဒကိုသူဒါအများအားဖွင့်ကြုံနေတယ်သူထုတ်ပြောတယ်။ဆိုအဲ့လိုသူအကာအကွယ်ပေးတယ်ပေါ့။အဲ့တော့သူမျိုးကောင်စီကိုထပ်ပြီးတက်မလာရတော့ပြီ။ဗမာပြည်ကသနာကိုသူတို့ဒီရူးရင်းအတွင်းမှာပဲအထိုက်လျောက်ဒါရှင်းနိုင်လို့ရှိရင်ဒါလုံတော့ပြီးတော့သူတို့တွတ်ဆပုံရတယ်အဲ့ဒါနဲ့ပတ်သက်လို့လည်းပဲသူတို့အမှန်ပြောလို့ရှိရင်ကျွန်တော်တို့ဒီဒေတာကပေါ့လေဒေတာဆိုတဲ့နေရာမှာတရုတ်အိန္ဒိယကျွန်တော်တို့ဒီဂျပန်နဲ့တခါအာဆီယံနိုင်ငံတွေဒါဒီနိုင်ငံတွေအနေနဲ့ပြောလို့လည်းပဲသူတို့အနေနဲ့ခုနပေါ်ကြတော့ပြောလို့နော်ကျွန်တော်တို့ဒီ lip service တဲ့များနေပဲတကယ်လက်တွေ့သူတို့ပံ့ပိုးတာသိမရှိဘူးခုနကျွန်တော်တို့ဟိုတရုတ်သဘောထားပြန်ကောက်လို့ရှိရင်သူတို့ကတော့ဒါကုလသမဂ္ဂရဲ့အဲကွင်းထဲမှာပဲမစ္စကာမာရီအနေနဲ့ဒီကိစ္စကိုတာဝန်ယူပြီးတော့သူစ조사ပြီးတော့ဒီ dialogue ဖြစ်အောင်ပေါ့လေကျွန်တော်တို့ဒေါ်စုနဲ့ဒါပုံသန်းရွှေနဲ့တွေ့နေပဲဖြစ်အောင်သူ့အနေနဲ့조사ပြီးဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါသူတို့ပြည်တွင်းကိစ္စကိုပြည်တွင်းမှာတွေ့နေအခြေခံနိုင်လို့ရှိရင်တော့ဒါအဆင်ပြေလိမ့်မယ်ဆိုတဲ့သဘောမျိုးလောက်ပဲတရုတ်ကအဲ့လောက်ပဲသဘောထားတယ်လို့ကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါကြောင့်လည်းပဲသူတို့ကဒီမစ္စကာမာရီကိုပဲသူတို့ပါမင်းပြီးတော့ထောက်ခံရမယ်သူလုံဆောင်ချက်တွေကိုသူတို့အားပေးကြမယ်အဲဒါပေမဲ့တစ်ဖက်ကခုနပြောသလိုဒီ sanction တွေကိုတော့သူတို့ဆန့်ကျင်တယ်ဆိုတာကိုတရုတ်ကလည်းအတိအရင်ပြောတယ်ဒီတော့အတိုင်းပဲကျွန်တော်တို့မစ္စတာဂျန်ဂျီချီနဲ့နော်တရုတ်နိုင်ငံသားရေးဝန်ကြီးကလည်းပဲဒီတော့ရမ်းကိုသူအတိအရင်အခုပြီးခဲ့တဲ့တရက်နှစ်ကပဲသူပြောထားတယ်စင်ကာပူနိုင်ငံသားရေးဝန်ကြီးမစ္စတာဂျော့ဂျိုနဲ့ဂျပန်နဲ့ဟောတွေ့တော့လည်းပဲသူတို့ကလည်းပဲအဲ့ဒီတော့ပဲ sanction ကိုတော့သူတို့တော့တိတ်သူအားမပေးဘူးဆိုတာအတိအကျပြောထားတယ်ဒါမှမဟုတ်မစ္စတာဒီကမာရီဘောတော့သူတို့ထောက်ခံသွားမယ်ဆိုတဲ့သဘောကိုကျွန်တော်တို့တွေ့ရတယ်အဲတော့ကျွန်တော်တို့ခြုံကြည့်လိုက်ရင်တော့ဗမာပြည်အခြေအနေနဲ့ပတ်သက်လို့မစ္စတာကမာရီခီးရင်ဘောတော့သူတို့ဝိုင်းဝန်းပြီးတော့အားပေးမယ်ဆိုတဲ့သဘောထားလေးတခုတော့တွေ့ရတယ်ပေါ့အဲ့ဒါကတော့အဲ့ဒီလက္ခဏာကတော့ကျွန်တော်တို့ဘာပဲပြောပြောကျွန်တော်တို့ဒါကအကောင့်ဘက်ကကြည့်ရင်တော့တုံးတရားကျွန်တော်တို့တိုးတက်မှုလို့ကျွန်တော်တို့ပြောရမှာပဲအဲတော့မစ္စတာကမာရီကိုပဲဒီဝိုင်းဝန်းပြီးတော့ဒီလုံခြုံရေးကောင်စီဆန်ခါနိုင်ငံကလည်းပဲကျွန်တော်တို့ binary resolution မဟုတ်ပြင်မယ်လို့ဒီသူတို့အားလုံးကသဘောတူထောက်ခံပေးလိုက်တယ်အဲ့ဒါအပြင်အခုလည်းပဲကျွန်တော်တို့ဒေတာတွင်နိုင်ငံအများစုကလည်းပဲအိန္ဒိယကလည်းဒီသဘောတိုင်းပဲပြောတယ်ဒီယုတ်ကလည်းဒီသဘောပြောတယ်ဂျပန်နဲ့ဒီအာဆီယံနိုင်ငံတွေကလည်းဒီသဘောပဲပြောတဲ့ခါကြတော့မစ္စတာကမ်ဘာရီရဲ့ mandate ကတော့ဒီပိုင်းကကြည့်လို့ရှိရင်တော်တော်လေးအားကောင်းလာတယ်လို့ကျွန်တော်တို့ဒီလိုပြောလို့ရတယ်ဒီအချိန်လေးပေါ်မှာဒီပိုင်းကလည်းပဲနာဖတ်ဘုစုတ်ကြီးတွေကိုနိုင်ကလည်းပဲသူတို့အာဆီယံနဲ့တခြားနိုင်ငံတွေတဲ့ဒီမစ္စတာကမ်ဘာရီရဲ့ပါဝင်ဆောင်ရွက်မှုကိုသူတို့ကလည်းတော်တော်လေးလိုလိုလားလက္ခဏာတောင်းတာလေးတွေတွေ့ရတယ်ပေါ့လေဒါမှလည်းထုံးစံတိုင်းကျွန်တော်တို့စိုးရင်ချက်ကလေးတွေတော့ရှိပါတယ်သူတို့ဒီဟာအချင်းဆွဲဖို့ဒီကြားထဲမှာလုတ်သွားမှာ gain သွားမှာမျိုးတွေဆိုကျွန်တော်တို့စိုးရင်ရတယ်ပေါ့ဒါကြောင့်မလို့မစ္စတာကမ်ဘာရီအနေနဲ့တော့အကယ်၍ကျွန်တော်တို့မြန်မာနိုင်ငံကိုပြန်ဝင်ပြီဆိုရင်တော့ဒေါ်စုနဲ့တကယ်ဖြစ်ရရောက်ကျွန်တော်တို့ဆွေးနွေးပဲဖြစ်အောင်အများဆုံးဖြစ်အောင်ဖန်တီးဖို့ရဲ့နောက်တစ်ခုကကျွန်တော်တို့ဒီအချိန်ရအတတ်မှမှဆွဲပြီးတော့ပေါ့လေဆင်းလိုက်ဆင်းလိုက်ဆွေးနွေးပွဲတွေဖြစ်သွားအောင်လုပ်ပေးနိုင်ရင်တော့ဒီကိစ္စကဘယ်လိုများကျွန်တော်တို့ရလက်ကောင်ပေါ်ထွက်လာမလားလို့တော့ဒါတို့ကကျွန်တော်တို့သုံးသပ်ရတာ
ဟုတ်ကဲ့ခင်ဗျာဆရာဦးစင်လင်းပြောတော့တာတော်တော်ကိုပဲပြည့်စုံပါတယ်ဒီမစ္စတာကမ်ဘာရီရဲ့ခရီးစဉ်မှာပေါ့လေဒီ6နိုင်ငံကိုလာခဲ့တဲ့အချိန်မှာခုနကျွန်တော်ပြောပြလို့ပါဒီတရုတ်ပြည်ကတော့အဓိကအခန်းကဏ္ဍမှာပါနေတာမို့လို့အများကလည်းပဲတရုတ်ပြည်ခရီးစဉ်မှာဗာများကြားရမလဲဘယ်လိုစကားများပေါ်လာမလဲဆိုတာကိုတော့အများကစောင့်မျှော်နေတာပေါ့လေဒါအပြင်ဒီအိန္ဒိယနိုင်ငံကဆိုလို့ရှိရင်လည်းဒီမြန်မာအရေးမှာသူလည်းပဲတကယ်တမ်းဒီတစ်ဖက်တစ်လမ်းကနေပြီးတော့ပါဝင်လှုပ်ဆောင်ပေးမယ်ဆိုသူလည်းကြိုးမှန်းပြနေတဲ့နေရာမှာရှိတာပဲခင်ဗျအဲ့တော့ဒီအခုခရီးစဉ်တစ်ခုလုံးမှာဒီမလေးရှားတို့စင်ကာပူတို့အင်ဒိုနီးရှားတို့ကတော့သူတို့အာဆီယံရဲ့ရည်တည်ချက်အတိုင်းသူတို့ကဒီတလေတံနဲ့ပဲသူတို့ထွက်လာကြတယ်အကုန်လုံးဆိုင်းရှင်ကိုမလိုလားပါဘူးမြန်မာနိုင်ငံဒီမိုကရေစီရတာတော့ညင်ညင်ပါတယ်မစ္စတာကမ်ဘာရီနဲ့လည်းပဲပူးပေါင်းပြီးတော့လှုပ်ဆောင်ပါမယ်လို့ပြောခဲ့ကြတယ်ဒီတော့ဒီခရီးစဉ်တစ်ခုလုံးပေါ်မှာဥမောင်မြင့်ကရောနော်တကယ်လို့တင်းသမက်ကဥက္ကဋ္ဌတယောက်အနေနဲ့ဘယ်လိုများမြင်မိလဲဆိုတာကျွန်တော်တို့ကြားပြရည်ခင်ဗျဟု
တ်ကဲ့ဒီကျွန်တော်မြင်တာကတော့ဗောလေဒီအခုလောလောဆယ်ဟာလာအိန္ဒိယနိုင်ငံရဲ့ရည်တည်ချက်ဟာပြောမှဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဒီမိုကရေစီနဲ့လူ့အခွင့်အရေးကိုယုံကြည်တဲ့လူတွေအနေနဲ့ကတော့ အိန္ဒိယနိုင်ငံဟာဟာလာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တယ်ဆိုပေမဲ့လို့ဒီမြန်မာရေးကြတော့အခုလိုမျိုးနှာစည်းနေတဲ့ရင်ကုန်နှုတ်ပိတ်နေတဲ့တစ်ခါကပြန်ကြည့်ရင်စစ်ဆိုးရွားကိုထောက်ခံတဲ့အနေအထားအောင်ရှိနေတယ်ဆိုတော့အဲ့ဒီသဘောမျိုးနဲ့ဟာလာတော်တော်လေးမကျေနပ်မှုတွေရှိတယ်ဆိုတော့ကျွန်တော်တို့သိရပါတယ်တစ်ခါကပြန်ကြည့်ပြန်တော့လေဒီကိစ္စတွေမှာဒီအိန္ဒိယရဲ့ဟာလာဂျပန်ရဲ့နောက်ပြီးတော့အာဆီယံနိုင်ငံတွေရဲ့ဟာလာသူတို့အားလုံးဟာတကယ်တမ်းပြောမှဆိုရင်တရုတ်နိုင်ငံရဲ့သဘောတော်ပေါ်မှာအနည်းနဲ့အများဆိုလို့မှင်တည်နေတယ်လို့ကျွန်တော်ထင်ပါတယ်ဟိုပြောမှဆိုရင်တော့ဟိုဒိုမီနိုသီအိုရီသဘောမျိုးပေါ့လေတကယ်လို့ဒါတရုတ်နိုင်ငံအနေနဲ့ဟာမြန်မာနိုင်ငံကိုမြန်မာစစ်အစိုးရကိုဟာမထောက်ခံတော့ပါဘူးဆိုတဲ့သဘောမျိုးဒါဟာပြည်ပြင်းမြင်လာရမယ်ဆိုလို့ရှိရင်တော့ဒီတရုတ်ကလည်းပဲဒီ short ပါမယ်အနေထားအိန္ဒိယကလည်းပဲဟာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ထင်ရှားတဲ့သဘောဒါမျိုးပြလာကြရအောင်ရှိပါတယ်။နောက်အခုလောလောဆယ်ကျွန်တော်မြင်တဲ့တော့ကတော့တရုတ်အနေနဲ့ကမှန်တယ်မြန်မာနိုင်ငံကိုဟာဒီဗဇက်ကပဲပေါ်ရန်ကျော်သဘောနဲ့အာဒီတန်တမာကြီးကစကားကြီးပြောနေပြီမလို့လက်တွေမှာတော့အမှန်တကယ်ထိရောက်တဲ့လို့ဒီဘာမှမလုပ်သေးဘူးအဲသို့တော်လည်းပဲဒီတရုတ်နိုင်ငံအနေနဲ့သူအမှန်တကယ်တော့ဆက်မှာစိုးရိမ်နေတဲ့အချက်တခုရှိပါတယ်အဲ့ဒါကတော့ဒီတရုတ်နိုင်ငံမှာကျင်းပတော့မယ်ဟိုလာပစ်ပွဲတော်ကိစ္စပါပဲအဲ့ဒီပွဲတော်ကိုတပိတ်မှောက်မယ်ဆိုတဲ့အတန်နေထွက်လာတဲ့အခါမှာတဲ့သူ့အနေနဲ့ကတော်တော်လေးကိုအရှက်ကွဲမယ်ဆိုတဲ့အနေအထားမျိုးရောက်လာတယ်ပြီးတော့နိုင်ငံတကာမှာလည်းပဲအခုတရုတ်တန်ယုံနေရှိမှာဟာဒီဆန္ဒပြတဲ့ကိစ္စတွေပေါ်လာတဲ့အခါကျတော့သူကလည်းမျက်နှာပြက်လာတဲ့အနေအထားမျိုးရှိပါတယ်အခုပြီးတော့ဒီတရုတ်နိုင်ငံရဲ့ GDP ထိုးတက်နှုန်းကိုကြည့်မယ်ဆိုရင်လည်းတရုတ်နိုင်ငံဟာလားဒီ17ရာခိုင်နှုန်းလောက်နဲ့ကမ္ဘာမှာစီးပွားရေးထိုးတက်ဆုံးနိုင်ငံဖြစ်လာတဲ့အတွက်ကြောင့်သူ့ကိုလည်းပဲနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်လည်းဒီမိုကရေစီဖြစ်လာလိမ့်မယ်တစ်ချိန်ချိန်မှာဆိုတော့သဘောနဲ့လူတွေကမျှော်လင့်နေကြတဲ့အချိန်လည်းဖြစ်ပါတယ်ဆိုတော့ဒီအချိန်မျိုးမှာအခုလာမယ့်8နှစ်အတွင်းပေါ့လေဒီတရုတ်နိုင်ငံရဲ့ရည်တည်ချက်ဟာဒီဘယ်လိုသွားမလဲဆိုတာကတော့တော်လေးစိတ်ဝင်စားဖို့ကောင်းမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီတရုတ်ပြည်ကနော်တရုတ်ဆိုရကအခုကျွန်တော်တို့ကြားရတဲ့လောက်တင်းနေတဲ့မှာကတော့စောစောဦးအောင်ကျော်စောတို့ဆရာစင်လင်းတို့ပြောခဲ့လို့ပါပဲဘာမှအရင်တုန်းကတည်ပြီးသားကိစ္စတွေကိုပဲပြန်ပြီးတော့ပြောတာပဲရှိတယ်ဘာမှထူးထူးခြားခြားအသက်ဆန်းတော့လည်းမပါပါဘူးအဲ့တော့ဒီတရုတ်ပြည်ကနေပြီးတော့အခုလိုမြန်မာစစ်အစိုးရဘက်ကနေရပ်တည်ပေးနေတဲ့အတွက်ကြောင့်ဒီတရုတ်ပြည်မှာကျင်းပပြုလို့မဲ့ကမ္ဘာအိုလံပစ်ပွဲတော်ကြီးကိုပေါ့လေတပိတ်မှောက်ဖို့ပါဖို့ဆိုတော့တောင်းဆိုချက်တွေကျွေးကြော်တာနေကျွန်တော်တို့ကြားနေရတော့ဒါကတကယ်ရောဖြစ်လာနိုင်မလားဆိုတာလဲစဉ်းစားကြည့်စရာပေါ့လေနော်ဒီကမ္ဘာအိုလံပစ်ပွဲတော်ဆိုတာ၄နှစ်မှတစ်ချိန်ကျင်းပပြုလုပ်တဲ့ပွဲတော်ကြီးမို့လို့နိုင်ငံတကာကဒါကိုအားခဲနေကြတဲ့ကိစ္စဖြစ်ပါတယ်ပြီးတော့မြန်မာနိုင်ငံအရေးဟာအဲ့ဒီလောက်အထိကြရဲရိုက်ခတ်မှုဖြစ်ပေါ်လာနိုင်ပါမလားဒီနိုင်ငံတကာကဘယ်လိုများသဘောထားရှိနေကြမလဲဆိုတာလဲကျွန်တော်တို့အမျိုးမျိုးပဲစဉ်းစားကြည့်ပါတယ်ကနော်ပြောခဲ့တဲ့မစ္စတာကမ်ဘာဒီအခုခရီးစဉ်တစ်ခုလုံးကိုကျွန်တော်တို့ခြုံကြည့်လိုက်တဲ့အခါမှာဘာမှထူးထူးခြားခြားမရှိသေးဘူးဆိုတော့နောက်ထပ်ဘယ်လိုများအလားအလာတွေဖြစ်လာနိုင်ဦးမလဲဒေါ်အောင်ဆန်းစုကြည်ကိုဒီဦးအောင်ကြည်ကနေပြီးတော့လက်ခံတွေ့ဆုံပြီးတော့ပြောရဲဆိုရဲဆိုတဲ့ကိစ္စကိုဘယ်လိုသဘောများရှိမလဲဆိုတာဒါလည်းကျွန်တော်တို့တွေးပါတယ်အဲ့တော့ဦးအောင်ကျော်စောကဘယ်လိုမြင်တယ်ခင်ဗျဒီကိစ္စတွေမှာပ
ါကျွန်တော်အမြင်ကတော့ဒီတွေ့ဆုံမှုကဟိုရေဘူးကတုတ်တက်တယ်လို့ပြောကြတာကျွန်တော်လက်မခံနိုင်ဘူးခင်ဗျာကျွန်တော်တို့ဒါကနဝတဒီလိုလုံကြီးလုံဟန်တရားများပါဘူးနော်သူကအင်တာနက်ရှင်နယ်ပရက်ရှာကိုသူကရော့အောင်သူညစ်ရံမျိုးစုံနဲ့ဆက်ဆက်ပြီးလုပ်နေတာအဲ့တော့နောက်တစ်ခုကဒေါ်အောင်ဆန်းစုကြည်အနေနဲ့ကလည်းသူကတရားခံပြောင်းပြီးတော့တွေ့ရတာပါပြီးတော့သစ္ဆုံမှုနဲ့ပတ်သက်ပြီးသူတို့ကဟိုပုတ်မလင်းနေပေါ့နော်ဘာမှပြောမထားဘူးအဲ့တော့ဒေါ်အောင်ဆန်းစုကြည်ကဘာပြောတယ်သူကဘာပြောဆိုတယ်ဘယ်သူမှမသိနိုင်ဘူးရေရှင်မှာဒီလိုပဲဒေါ်စုနဲ့ပဲ၃ကလေးကလောက်တွေ့နေရင်အဲကျွန်တော်တို့ဒီဟာကတော်စုအတွက်အလားလာမကောင်းဘူးခင်ဗျာလူတို့သူကဒါမျိုးကရသူကတိတ်ဗမာဆွေဆိုးကအင်တာမကောက်ချင်ဆင်းလဲပြီးတော့သူဒါမျိုးတွေကိုလုတ်တက်တယ်အဲ့တော့ကျွန်တော်တို့အမြင်ကတော့တကယ်တမ်းသူရိုးသားစွာနဲ့တကယ်ကိုသူစဉ်းလူပဲလုတ်ချင်တယ်ဆိုရင်တော်စုကိုကုလိုအင်းအခြေကျိုးကတွတ်ရမယ်ဥတည်ဦးကိုတွတ်ရမယ် NLD ကောင်းကောင်းဆုံးဆုံးကြီးကြီးဖြစ်မှဒီဟာကိုတော်စု NLD အနေနဲ့တိုင်ပင်ဆွေးနွေးပြီးမှတော်စုမဲ့ချင်တဲ့အနေနဲ့တော်စုနဲ့ဒီနောက်တော့ဆွေးနွေးမှုဖြစ်တယ်လေအဲပြီးတဲ့နောက်မှာဆိုရင်ဒီကူရပြောတဲ့အချိန်တချို့ဆွေးနွေးပြီးတဲ့အခါမှာဆိုရင်ကျွန်တော်တို့လူမျိုးစုတော့ခေါတော့ကျွန်တော်တို့ထပ်ပါတိုက်ပေါ့နော်လူမျိုးစုခေါင်းဆောင်တွေပါလာဖို့လိုတယ်ဒီလိုလေးသားမျိုးကိုနောက်ဝတ်ကလုံးဝမဟားခဲ့ဘူးတော်စုနဲ့ဆွေးနွေးမှုဆိုတာလေကျွန်တော်တို့မြင်တာကိုကောင်ကြီးကိုလည်းလူတချို့ကပြောနေကြတယ်ကိုမော်ဒရိတ်ဖြစ်တယ်လို့ပေါ်ကြီးမော်ဒရိတ်ဖြစ်မဖြစ်ကတော့သူဗိုလ်တင်အားကြောင်းတက်တုန်းကတင်အားတက်ခဲ့တဲ့လူတွေကိုမေ့ကြည့်ပါပိုးတွေကိုလူထဲမှာလူအောက်တိုက်တန်းစီပြီးတော့ပါကိုဂျပန်ရိုက်သူတန်းစီရိုက်သွားတယ်ဘူးတဲ့လူဖြစ်တယ်အဲ့တော့ဒီလိုမော်ဒရိတ်မဟုတ်ဘူးဟုတ်တယ်ဆိုတော့သိဖို့လိုတယ်အခုကဒီလိုလူမျိုးကိုကြားမှာလေးရှင်းအော်ဖီဆာခထားပြီးတော့တော်သူနဲ့စကားပြောခိုင်းနေဆိုတော့ဘော်ကြီးအကြောင်းကိုသိတဲ့လူတွေကတော့ဒါဘာဆိုတာသဘောပေါက်ပါတယ်အဲ့တော့အဲ့ဒီလိုအခြေအနေအောက်မှာကျွန်တော်တို့တစ်ခုလုံးပြန်ထုတ်ပြောရဲဒီလိုပုံစံကဟိုနောက်အတက်တွေလိုလိုလှုပ်ရှင်ပဲလူတွေကိုပြတ်ရုံကောင်းအောင်international pressure ကိုညော့တော့ရှန်တေလုပ်တဲ့သဘောလဲပါတယ်အဲ့တော့ကျွန်တော်တို့မြင်တာတော့ ီအတိုင်းဒေါ်စုကိုခေါက်ခေါက်တွေ့မယ်ဆိုရင်တော့ဒီအဖြေပဲထွက်ပါပဲတကယ်တမ်းသူတို့ဆန္ဒရှိတဲ့နိုင်ငံတကာကလည်းယုံကြည်တော့လွတ်ပြခြင်းနဲ့ဆိုရင်ဒေါ်စုကိုလွှတ်ရပါမယ်ဒေါ်စုလွတ်ပြီးတော့ဥတည်ဥလည်းလွှတ်ရပါမယ်သူက NLD ရာစီးတီပြည်ပြည်စုံစုံတဲ့သူတို့စုပ်ပဲချက်ချပြီးတော့ NLD အနေနဲ့တက်ဆိုင်ရာလူထုကိုကိုစားပြုနေတဲ့သက်ဆိုင်ရာဒေသအပြီးမှာရှိတဲ့သူတို့ရဲ့ဒေသနဲ့ဆွေးနွေးပြီးမှသာလေဒေါ်စုအနေနဲ့အခိုင်အမာကိစ္စတွေကိုနောက်ရတယ်ဆွေးနွေးနိုင်မှာဖြစ်တယ်အမှုပဲနဲ့တို့အိန္ဒိယနေပြီးတော့တရားခံလို့လွတ်ပြကျိုးတုတ်ခေါ်သွားကိုအောင်ကြီးရှိပါကတို့ကလေးထိုင်ခိုင်းတာဒီ तू ကပြောကြည့်ရပြောဒေါ်စုကတစ်ခွန်းတစ်ခွန်းပြန်ပြောပြီးပြန်ဖို့အဲဒါကတော့နဝတရဲ့ဒါဘိုဒဝိလုတ်ခဲ့မှုတဲ့နင်းမျိုးပေါ့ဘိုဒဝိခေါ်တော့ဘောင်ကြီးတို့နော်တခင်တင်မြတို့နော်ဒီလိုမျိုးတွေသူတို့လုပ်ဖို့ပါတယ်အဲ့တော့အဲ့လိုလုံနင်းမျိုးပါပဲအဲ့တော့ဒီလိုဟာတော့ကျွန်တော်တို့ထင်ပါတယ်ဟိုအဖြေကောင်းမရပါဘူ
းဟုတ်ကဲ့ခင်ဗျာ
ငါကလည်းဒီအောင်သဘောပေါက်ပါတယ်ခင်ဗျာ
နိုင်ငံတကာဖိအားပေးမှုတွေတက်တာအောင်လို့အတော်ဆန်းစုကြည်ကိုသုံးချနေတယ်ဆိုရင်တော့ဒါဒီအခုလောလောဆယ်အချိန်ပိုင်းမှာစစ်ဆိုးရအနေနဲ့အောင်မြင်တယ်လို့ပဲဆိုရမှာပါဘာလို့လဲဆိုတော့နိုင်ငံတကာသတင်းတွေစာနယ်ဇင်းတွေရုံးဝန်ထမ်းများတွေကနေပြီးတော့အားစစ်ဆိုးရကတော့ဖြစ်ဒီမိုကရေစီအင်အားစုတွေနဲ့ဆွေးနွေးပွဲစနေပြီဆိုတော့ခေါင်းစဉ်တွေတတ်ထားကြတယ်မသိတဲ့လူတွေကတော့ဒီစစ်ဆိုးရဟာသဘောထားပြောင်းသွားပြီလို့ယူဆကြမှာပါပဲဦးစင်လင်းရောပဲလို့မြင်လဲဗျဟု
တ်ကဲ့ဒီနေ့ကတော့ဒေါ်စုနဲ့တောင်းကြီးနဲ့တွေ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့မီဒီယာတွေကတော်တော်လေးမေးကြပါတယ်တော်လည်းသူတို့လက်စုံမှလာကြတယ်။ဘာဖြစ်နိုင်မလဲ?ဘာတွေပြောကြမလဲ?ဆိုတော့ပေါ့လေ။အဲ့တော့ဒီဥစ္စာလည်းခုနကဘောင်ကျော်တော်ပြောလို့ပါပဲ။အဲကျွန်တော်တို့ကတော့ဒီဥစ္စာသတိကြီးကြီးထားပြီးတော့ပဲအဲကြိုဆိုရတာပေါ့လေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတော့တိုင်းပြည်လူစုရဲ့ဆင်းရဲဒုက္ခဒီမွန်ကြမှုတွေကနေပြီးတော့တစုံတရာလွတ်မြောက်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပြည်စုံရှင်ကြီးကလွဲလို့တခြားတလားကျိုးဆိုတော့လေယုံကြည်ထားတဲ့ခါကျတော့ဘယ်နည်းနဲ့ဖြစ်ဖြစ်တွဲဆုံဆွေးနွေးရတော့ကျွန်တော်တို့ကဖြစ်ချင်တာပေါ့လေအခုလိုဒေါ်စုနဲ့ပုံစံဖြစ်ရဖက်ဆိုင်ရေးရရှိနေတွေ့တယ်ဆိုတဲ့ကိစ္စဟာဒါကျွန်တော်တို့ကတော့သတိထားပြီးတော့အကောင့်မကန်နေကြည့်ပါတယ်သို့တော်လည်းပဲကျွန်တော်တို့ဒီဥစ္စာကိုဓမ္မဒိဋ္ဌာကြကြပြန်သုံးသပ်ကြည့်တဲ့ခါကျပြန်တော့လည်းပဲအဲဒီဒေါ်စန်းစုကြည်ဟာနော်နေကြဆုကနေလွတ်မြောက်ခြင်းမရှိဘူးအဲဒါနဲ့အရေးကြီးတာကကျွန်တော်တို့ဒီအမျိုးသားပြန်ပြန်ပြင်ညာရေးကိုဥတည်တဲ့အခုလိုတွဲဆောင်ဆွေးနွေးရေးကိုတွားမယ်ဆိုရင်တော့ဒါအနည်းဆုံးတော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားတွေကိုချုပ်ပေးရမှာဟုတ်နိုင်ငံရေးယာတီလူတို့အချင်းကျွန်တော်တို့လာရအောင်ကျွန်တော်တို့ဖန်ပြီးပေးရမှာဟုတ်အဲ့ဒီခါကျတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ထားဖို့လိုပါလိမ့်မယ်အနည်းဆုံးဒီနိုင်ငံရေးအကျဉ်းသားအုပ်ပြန်မလွတ်နိုင်ဘူးဆိုရင်တောင်မှကျွန်တော်တို့ဒီ NLD မှာတာဝန်ရှိတဲ့ဒါဦးဝင်းတင်တို့လိုဦးတင်ဦးတို့လိုဆိုတော့အဲ့ဒါဒီရင်ကျွန်တော်တို့ NLD ကနေပြီးတော့အခုအောင်ကြခံရတဲ့ NLD ဆွတ်တော်ကိုယ်စားလှယ်ကြီးရှိတယ်เนาะစတယ်ဒီလိုအရေးကြီးတဲ့ပုံစံတွေကိုကျွန်တော်တို့လွှတ်ပေးဖို့လိုရမယ်လို့ကျွန်တော်တို့ယူဆတယ်ဆိုတော့အဲ့ဒါပြင်ဒေါ်အောင်ဆန်းစုကြည်ကိုလည်းပဲเนาะဒီဆွေးနွေးပွဲအတွက်သူတို့ရိုးရိုးသားသားတကယ်ပဲတိုင်းပြည်ရှိရေးအတွက်စကားပြောမယ်ဆိုမယ်ဆိုရင်ဒေါ်ဆန်းစုကြည်ကလည်းပဲဘယ်တော့မှသူတယောက်ဆဲသဘောထားနဲ့เนาะအလုပ်ရလုပ်ထားမရှိဘူးเนาะသူဟာသူ့ရဲ့ဒီတာဝန်ရှိတဲ့ဒီအလုပ်မှုဆောင်နဲ့သူအများအားတိုင်မင်းလေးရှိတယ်အဲ့ဒီခါကျတော့တိုင်းပြည်ရှိရေးလုပ်တဲ့တိုင်းတဲ့နေရာမှာเนาะဒီဘက်ကတူချင်းပြပြောလို့ဖြစ်မှာမဟုတ်ပါဘူးအဲ့ဒီခါကျတော့ဒီတော့အနာစုကြည်အနေနဲ့ဒါသူ့ရဲ့စီးစီးတွေနဲ့ပြည်စုံရင်းနေအောင်အခြေအနေဖန်တီးပေးဖို့လည်းလိုမှာဖြစ်ပါလေဒါကြောင့်မလို့တို့ဒီစုမှုတို့ဘာတို့ညာတို့ပေါ်လီဒေါ်စုထွက်လာရင်လည်းဒါလူစုလူအုပ်နဲ့ဘာညာဆိုတာတွေကတို့ကဝါရဖြန့်ချီမှုတွေကအဲ့ညာလုံးနဲ့တော့နောက်တကယ်ရလဲပဲဒါကြီးဟုတ်တာမဟုတ်ဘူးတကယ်ကျတော့ဒေါ်စုကိုယ်နဲ့လည်းသဘောပေါက်တယ်တို့ကဒါတကယ်ယူသားသားလုပ်မှဆိုလို့ရှိရင်တော့ဆုကလည်းပဲဒါသူ့ရဲ့အေးစီရင်းနဲ့เนาะသူဟောစနေတကြဒေါ်ထီနိုင်တိုင်မြင်ပြီးတော့ခါဘုဒ္ဓချိုလည်းသူ့လိုနဲ့သူတိုင်မြင်မှာပဲမတိုင်မြင်မဲ့ညီမမဟုတ်ဘူးအဲ့တော့အဲ့လိုညီနိုင်နိုင်တိုင်တိုင်မြင်လောက်ကြပြီးမှာခုနလိုနိုင်ငံရေးရာသီကိုလည်းပဲပါရအောင်လုပ်ပေးထားခြင်းအပြင်တပိုင်းကလည်းပဲကျွန်တော်တို့ဘာလို့သေးတယ်လဲဆိုလို့ရှိရင်နိုင်ငံရေးပါတီကိုလည်းပဲလွတ်လပ်လပ်ကျွန်တော်တို့ဒီစီယုံဝင်တွဲဆောင်ဝင်ဆွေးနွေးခွင့်ပေးရမှာဖြစ်တယ်เนาะကျွန်တော်တို့တရားဝင်နိုင်ငံရေးပါတီထားပါတော့သူတို့တမတ်ထားတဲ့အတိုင်းပဲကျပါတိရှိတယ်ဆိုလည်းအဲ့ဒီကျပါတိဟာလို့လည်းလာသူတို့ဘာလို့လဲဆိုတော့အမျိုးသားပြန်လည်ပြည်ညာရေးအတွက်စကားပြောကြဆိုကြတဲ့အခါမှာအလုံးရဲ့ဒီကျွန်တော်တို့အတန်တွေလိုလာတာကိုခုနပြောသလိုကျွန်တော်တို့နောက်ဆုံးမှကြတော့လည်းဒီတိုင်းနာအင်အားစုများတိုင်းနာခေါင်းဆောင်များအပါအဝင်ဒီမိုကရေစီအင်အားစုခေါင်းဆောင်များအပါအဝင်နော်ဒီတပ်ဖက်ကခေါင်းဆောင်များနဲ့ဒီသုံးဝင်ဆိုင်နဲ့ကျွန်တော်တို့နောက်ဆုံးမှညှိကြရမှာပဲအခုဒေါ်စုနဲ့ဒီဆက်ဆံရေးရာရှိနေတွေ့ရဆိုတဲ့ဥစ္စာကအင်တာမအချုပ်ပြောင်းတော့ဘောစရာသူတို့ရည်ရွယ်ချက်ကနိုင်ငံတကာဖိအားတွေတိတ်ညားနေတာကိုသူတို့ဆော့ချနေတာဒါနံပါတ်၁ပဲဆိုအဲ့ဒီရင်းနဲ့များသူတို့တဖြည်းဖြည်းဖိအားတွေဆော့ချသွားလို့ရရင်အချိန်ဆွဲလို့ရရင်ရတယ်လို့နောက်ဆုံးကျရင်ဒီအိုရကလောက်နဲ့ပြတ်သွားနိုင်တယ်ဟာလို့လည်းကျွန်တော်တို့မြင်နေရတယ်လေဒါကြောင့်မလို့ရုပ်သာကတော့ကျွန်တော်တို့ကပြည်ကြီးစွာထားပြီးတော့ကျိုးစိုးရဲအဲ တကယ်မှန်တာကရိုးသားသားလှုပ်ရှင်နေဆိုရင်တော့အခုနပြောသလိုပဲနိုင်ငံရေးရာဇဝတ်ကိုတာယာဖန်တီးပြရမယ်အပြင်ဒီကြဒနာဟာတိုင်းပြည်လုံးရဲ့တဒနာဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူတို့ကလည်းပဲသူတို့ပြောရှင်နေဆိုရှင်နေအတန်ကြီးရှိရင်မီဒီယာတွေကတော့နေဆိုနေအောင်ဒါမီဒီယာတွေရဲ့မျက်စိအောင်မှာလည်းပဲဒီဆွေးနွေးပွဲမျိုးကလှုပ်တင်တယ်လို့ကျွန်တော်တို့ကလည်းလူမြင်နေတယ်အဲ့ဒီခါကျတော့အခုလိုဒေါ်စုကိုဒီအချုပ်သားကိုထုတ်လာပြီးတော့ရှေ့နေနဲ့တွေ့ပြီးတဲ့ပုံစံမျိုးနဲ့လှုပ်တာမျိုးကတော့ဒါတလောက်နေတော့ကျွန်တော်တို့ပြေဆုံးမှုရဲ့အလားအလာဟာကျွန်တော်တို့သိအားရကျင်းမှုမရှိပါဘူ
းဟုတ်ကဲ့ခင်ဗျာ
တို့တက်လူပဲပုံသက်လို့ရပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီဒေါ်စန်းစုကြည်နဲ့ဆက်ဆံရေးဝန်ကြီးဦးအောင်ကြည်တို့တွေ့ရဆိုတဲ့ကိစ္စပေါ်မှာဦးမောင်မြင့်ကရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီဒေါ်စန်းစုကြည်အနေနဲ့ကခုအနေထားမှာသူတော်တော်လေးဒီခက်တဲ့အနေထားကိုခက်ခဲတဲ့အနေထားကိုရောက်နေတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့သူ့အနေနဲ့ဟာလာဒီဗိုလ်ချုပ်တန်းရွှေကပြောထားလို့ဆိုပြီးတော့ဒီကြိုတင်စည်းကမ်းချက်တွေထုတ်ပြီးတော့အဲ့ဒီကြိုတင်စည်းကမ်းချက်တွေကိုဟာလာဒေါ်စန်းစုကြည်အနေနဲ့လည်းရောင်းနိုင်မှတွေ့မယ်ဆိုတဲ့အနေထားမျိုးဟာလာပြောထားတဲ့အတွက်ကြောင့်တော်စုကမတွေးပါဘူးလို့ဆိုကြရင်လည်းသူပြောကံထိပဲနောက်တစ်ချက်ကတော့ဒီမီဒီယာနဲ့ပတ်သက်တာပါဒီဆိုကြပါဆိုကျွန်တော်တို့ဒီဆိုရအာဘော်ကိုလိုက်ပြီးတော့ရေးနေတဲ့ဒီမြန်မာတန်တော်စင်းဆိုပြီးတော့အင်တာနက်ထဲမှာဖြန့်နေတဲ့ဒီစာဆောင်တစ်ခုရှိပါတယ်အဲ့ဒီစာဆောင်ဟာအခုတွေ့ဆုံပွဲမတိုင်ခင်လွန်ခဲ့တဲ့တစ်ပတ်လောက်တုန်းကသူကဘာပြောလဲဆိုတော့ဒီဗိုလ်ချုပ်တန်းရွှေရသဘောထားကြီးစွာနဲ့ကန့်လန့်တဲ့ကိစ္စကိုတော်စန်းစုကြည်ကပယ်ချလိုက်ပါပြီဆိုပြီးတော့သူကဟိုဘယ်ကသတင်းရလဲတော့သူကျွန်တော်လည်းမသိဘူးဒါပေမဲ့အဲ့ဒီသတင်းကိုသူကအင်တာနက်ကနေတစ်စင်းနိုင်ငံတကာကိုဖြန့်ပါတယ်ဆိုတော့ဒါမျိုးတွေတစ်ခါကလုံနေတဲ့အတွက်ကြောင့်ဒေါ်ဆန်းစုကြည်နေနေတာသူတို့အခုလိုမျိုးတွေ့ဆုံဖို့ကြိုးစားတယ်ဆိုတဲ့ကိစ္စကိုဒီငင်းလိုက်မယ်ဆိုလို့ရှိရင်လည်းဒေါ်ဆန်းစုကြည်နေနေကဒီနာမည်ပြည့်ဦးမဲ့ဖတ်တယ်မယ်အဲမငင်းဘူးအခုလိုပဲဆက်သွားမယ်ဆိုလို့ရှိရင်လည်းဟာဒီဆိုတော့ဦးအောင်ကျော်ဆိုပြောသွားတယ်လို့ပဲဒီပြောမှဆိုရင်ကိုပဲရှုံးမမယ်ဘောကပြောမှဆိုလို့ရှိရင်ဒီစေဆိုးရဲ့ view ဟာပဲအောင်မြင်သွားမယ်ဘောကအဲ့ဒီဘောကကိုရောက်နေလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဘာပဲပြောပြောစေဆိုးကအခုလိုမျိုးရုပ်ပြလုတဲ့ကိစ္စကိုတော့ဟာနိုင်ငံတကာကလည်းယုံမှာမဟုတ်တော့ပါဘူးတော်စားစုကြည်ကလည်းတရားပေါက်မယုံတာကျွန်တော်တော့သဘောပေါက်ပါတယ်အဲ့တော့နိုင်ငံကမယုံဘူးဆိုတဲ့နေရာမှာမစ္စကမ်မာရီကိုနိုင်ကိုကလည်းဟာလာဘုလိုမျိုးတွေးဆုံယုံနေတော့ဘာမှဖြစ်မနေဘူးအဲ့ဆက်တိုးဖို့လိုတယ်ဆိုပြီးတော့သူလည်းပြောတယ်နောက်ထပ်လည်းထပ်တွေ့ဖို့ဆိုပြီးသူလည်းပြောပါတယ်ဆိုတော့ဒီအနေထားမျိုးကိုကြည့်မယ်ဆိုရင်တော့ဆေဆိုးအနေနဲ့ဘလောက်ပဲစူးစမ်းအမှန်တကယ်တော့အောင်မြင်မှုရာခိုင်နှုန်းကတော့တော်တော်လေးနည်းတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျဒီအလားအနည်းတယ်ဆိုပေမဲ့လည်းဟိုအရင်တော့ကမရှိခဲ့ဘူးတဲ့အခွင့်အရေးပေါ့လေဒီကုလသမဂ္ဂအဖွဲ့ကြီးကအခုအခါမှာမြန်မာနိုင်ငံအရေးကိုတွေးဆဆွေးနွေးမှုကနေတဆင့်အမျိုးသားရင်ကြားစည်ရေးအထိဖော်ထုတ်ပေးနိုင်ဖို့ကြားကဝင်ပြီးဆက်ဆက်ပေးနေတယ်ဆိုတဲ့အခြေအနေမှာပြည်သူအများစုကရောကဘာကပါမလိုလားတော့တဲ့စစ်အာဏာရှင်ခေါင်းဆောင်တွေအနေနဲ့ကိုယ်အတွက်ကိုယ်တိုင်းပြည်အတွက်ကိုယ်ကောင်းကျိုးကိုကြည့်ပြီးမျက်နှာမပြတ်ပဲအသာနောက်ဆုတ်ပြီးအာဏာလွှဲပေးနိုင်တဲ့အခွင့်အရေးတရားဖြစ်တယ်ဆိုတာသတိပြုမိဖို့လိုပါတယ်
ဒီကုလသမဂ္ဂအနေနဲ့ဟာဒီလောလောဆယ်တောင်ဆက်စုကြီးနဲ့ဆေးဆိုးရဲဆွေးနွေးပွဲမှာဂျောင်းဝင်ပေးနိုင်တဲ့အနေအထားရှိ ਉ မရှိသေးပါဘူး။ပြောမှဆိုရင်ဒီမစ္စတာကမ်ဘာရီအနေနဲ့ကတကယ်တမ်းကကုလသမဂ္ဂလုံခြုံရေးကောင်စီကနေရက်ဆိုလူရှင်းထုတ်ပြီးတော့ဆုံးဖြတ်ချက်ချပြီးတော့ဟာသူ့ကိုတောင်းဝင်ပေးလိုက်တာလည်းမဟုတ်ပါဘူး။သူကလောလောဆယ်အချိန်အထိကတော့သူကကုလသမဂ္ဂအထွေထွေတွင်းရမှုချုပ်ရဲ့အထူးတန်တမှာအဆင့်မှရှိပါတယ်။အဲ့တော့ဒီအဆင့်မှာသူလောလောဆယ်ထုတ်ရှားနေတာကဒီ presidential statement ဆိုပြီးတော့ဒါကုလသမဂ္ဂဒီကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်အပေါ်မှာမူတည်ပြီးတော့သူကလှုပ်ရှားနေရတာပါသူကိုယ်တိုင်ဗမာပြည်ကိုသွားမယ်ဆိုရင်တော့မှဒီမြန်မာစစ်အစိုးရရဲ့ဗီဇာကိုစောင့်နေရတဲ့ဒုက္ခမသေးပါဘူးဆိုတော့ကုလသမဂ္ဂအနေနဲ့ကလောလောဆယ်မှာဒီဂျောင်းဝင်ပြန်ပြေးပေးနိုင်တဲ့အဆင့်ရောက်တယ်လို့တော့ကျွန်တော်တို့ယူဆလို့မရသေးပါဘူးအဲ့ဒီဘက်ကိုစူးစမ်းနေစေရှိရလို့ပဲကျွန်တော်မြင်ပါတယ်ဥပမာတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့တကယ်တမ်းကမြန်မာပြည်မှာအမျိုးသားပြန်လည်စစ်မြန်ကြီးပြန်လို့ခြင်းလဲဆိုရင်ဒီအာရှတိုင်းမှာပဲမြန်မာနိုင်ငံရဲ့အိန္ဒိယချင်းမှာပဲဒီရှိခဲ့မှုတဲ့သင်္ကန်းစာပြန်ကြည့်မယ်ဆိုရင်တော့ကမ္ဘောဒီးယားရဲ့သင်္ကန်းစာကိုပြန်ကြည့်ဖို့လိုမယ်လို့ကျွန်တော်ထင်တယ်ကမ္ဘောဒီးယားမှာလည်းပဲအဲ့ဒါကုလသမဂ္ဂရဲ့ဂျောင်းဝင်ပြန်ပြေမှုနဲ့နှစ်ပေါင်းများစွာသူတို့ဖြည့်ရှင်းလို့မရတဲ့ပြဿနာကိုနောက်ဆုံးပြေပြေလည်လည်ဖြည့်ရှင်းပြီးတော့နိုင်ငံကလည်းတော်တော်လေးတည်ငြိမ်သွားခဲ့တဲ့အနေအထားမှာရှိပါတယ်ဆိုတော့အဲ့ဒီအဆင့်ထိရောက်ဖို့အတွက်ကောကျွန်တော်တို့တော်တော်လေးစူးစမ်းမယ်နေတာရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုအောင်ကျော်တော့တော်
ဟုတ်ကဲ့ကျွန်တော်ပြောချင်တာကကုလရေဝကြီးပြောတာသလိုပါပဲကုလသမဂ္ဂတကယ်တမ်းလက်တွေ့ကြောင်းဝင်ဆောင်ရွက်ဖို့လိုပါတယ်အခုစီကုလပြောသူပဲကမ္ဘောဒီးယားကိစ္စလို့ပေါ့တော့အော်မြင်လို့နိုင်မယ်အဲ့လိုခါမှာတရုတ်တို့ဣန္ဒိယတို့ဘာလို့လုပ်မယ်ဆိုတော့ပေါ်လာနိုင်တယ်နော်အင်းကြီးနိုင်ငံတွေရဲ့အဲ့တော့ကုလသမဂ္ဂကိုဥက္ကရာရဲ့အထူးကုသရေးတယောက်တင်တဲ့သူ့မှာလွတ်ပိုက်မက်ဒစ်ကသိအများကြီးမရှိပါဘူးအဲ့ကျွန်တော်တို့ညွှန်တင်တာကတော့ကုလပြောသလိုပဲကုလသမားအနေနဲ့တကယ်တော့ဟိုဂျောင်းဝင်ဆောင်ရနေတဲ့အခွင့်အရေးရအောင်ကျွန်တော်အားလုံးဝမ်းဝမ်းလုံးမတက်ခဲ့ကြဘူးတို့ပါလေ
ဟုတ်ကဲ့ဆရာဦးစင်းလေးရောတော်မှတ်ချက်လေးပေးပါခင်ဗျာ
ဟုတ်ကဲ့ခုနကပြောသလိုပါကုလသမဂ္ဂကတော့ဂျောင်းဂျောင်းဂျောင်းကုလသမဂ္ဂရဲ့ကိုယ်နဲ့ရောက်သွားတယ်ပေါ့လေဒါမှမဟုတ်တကယ်လောက်ကြကြိုင်ရတဲ့အခါကျရင်တော့အရေးကြီးတာကကျွန်တော်တို့ဒီအင်္ဂလိပ်နိုင်ငံတွေကအရေးကြီးဆုံးပါပဲအဲ့တော့အထူးသဖြင့်ဒီမှာကျွန်တော်တို့တရုတ်ရဲ့အိန္ဒိယရဲ့ဂျပန်ရဲ့ပေါ့လေကျွန်တော်တို့ data တွေအကြည့်မှာဆိုရင်တော့ထိုင်းမလေးရှားနဲ့ဒီစင်ကာပူပေါ့ဟုတ်လားအဲ့တော့ဒီနိုင်ငံတွေကတော်တော်အရေးကြီးတယ်အဲ့တော့သူတို့ရဲ့ကူညီပံ့ပိုးမှုကိုကျွန်တော်တို့တကယ် 妈妈刚刚没阿不说呢，就那说的水泥外下来呗，你哪怕也进水木，那的都要的水泥外把妈妈罗拉木呢。哦，比较多那些啊，是的，大家我们罗金罗啊的地，其他些能干的，但我们做这边都有耶，就那说他干木家务，我你他干嘛的，你那都是修缮还嘛的，人家就那说拉拉高，那有下没路面那里。
OK， 怎么样 ？OK， 接触这么来怎么样？像那如我估计嘛，家里亲戚别的别的这样，今天是个晚会咯，起码呗，像那嘛就办的。你没啥干巴的呀？可能人话了解了吧？都哈，都过着来片的，他要比如而且来受伤，主要弟弟也得不了，如果抵抗比如，对吧？古拉他们搞边比如，先看嘛吧。弟弟嘛，这所有的，你不管是人家都是家嘛，家我们现在北部是那个，古阿个咯，本来嘛是两个礼拜是吧的，那他。ဒီအောင်မြင်ဖြစ်ပေါ်တော့အများကြီးလိုပါသေးတယ်ဒီကြားထဲမှာမြန်မာပြည်သူတွေလည်းပဲဒုက္ခဒုက္ခတွေခံစားနေရတာကများလာပြီဖြစ်တဲ့အတွက်ကြောင့်ဒီအကောင်းဆုံးအဖြေရလတ်ပေါ်လာပါစေလို့တော့အားလုံးကဆုတောင်းနေကြတာပဲပေါ့ခင်ဗျာအခုဒီသကဝိုင်းမှာပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ထိုင်းနိုင်ငံခြေစိုက် NCGUB မြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့တန်ကြားရေးဌာနကစာရေးဆရာဦးစင်လင်း BMA မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်နဲ့တရုတ်မြန်မာနယ်စပ်အခြေစိုက်ဒီမှာအရေးလေ့လာသူဥအောင်ကျော်စောတို့ကိုအထူးကျေးဇူးတင်ရှိကြောင်းပြောကြားပါရစေ။တော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ။